2020ပြည်နှစ်ကကမ္ဘာတဝန်းစစ်ပွဲတွေအကြမ်းဖက်ပဋိပက္ခတွေလူခွင့်ရေးချိုးဖောက်မှုတွေရဲ့အကျိုးရလဒ်တွေအဖြစ်ဒုက္ခသည်ဥယျာဉ်စုစုပေါင်း 82.4 သန်းအထိမကြုံစဘူးအောင်တိုးပွားလာခဲ့ကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကသတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီတဲကအိန္ဒိယနိုင်ငံအသီးသီးမှခိုလုံနေကြတဲ့ဒုက္ခသည်ပေါင်းတန်း20ကျော်ရှိနေတဲ့အထက်900ခန့်လုံးဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေဖြစ်တယ်လို့ကမ္ဘာဒုက္ခသည်များနေဖြစ်တဲ့ဇွန်လ20ရက်နေ့ကထုတ်ပြန်တဲ့ UNHCR ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီကြေညာချက်မှာကမ္ဘာကပ်ဘေးရောဂါ COVID-19 ကူးစက်ပြန့်နှံ့မှုတွေကြားတဲ့ကရိုဟင်ဂျာဒုက္ခသည်တွေရဲ့ခန္ဓာရည်ရှုမှုကိုအတိအမှတ်ပြုကြောင်းဖော်ပြထားပါတယ်။ပုံမှန်အခြေအနေမှာဒုက္ခသည်တွေဟာစိန်ခေါ်မှုတွေကိုရင်ဆိုင်နေရတဲ့အထက်ပြီးခဲ့တဲ့နှစ်မှာဆိုရင်ပညာရေးကျန်းမာရေးစတဲ့အခြေခံစောင့်ရှောက်မှုတွေအပါအဝင် COVID-19 ကာကွယ်ဆေးကိစ္စတွေမှာမကြုံစဘူးအတားဆီးသစ်တွေနဲ့ကြုံတွေ့ခဲ့ကြရတယ်လို့ဆိုပါတယ်။ကာယောဂါကူးစက်မှုစတင်ကတည်းက Cox's Bazar မှာရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်လူမျိုးတွေနဲ့အတူဆေးဝါးကုသမှုပေးဖို့တည်ဆောက်ထားတဲ့ COVID-19 အစအုံတွေမှာကုသပေးခဲ့ကြောင်းလည်း UNHCR ကပြောပါတယ်။